မညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ14ရက်နေ့လာနေ့ညနေခင်း VOA စီစဉ်နေကိုမဲခင်ပြောင်းစုမြို့ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီဒန်စမဒီနေ့ခင်းရဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်ကတ်လက်နက်ကင်အဖွဲ့အပေါ်တူရကီကတိုက်ခိုက်လာရင်စီးပွားရေးအရအကြီးအကျယ်ထိခိုက်ပျက်စီးမှုဆိုးကျိုးခံရမယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ချိန်ချမှုကိုတူရကီကတုံ့ပြန်လိုက်ပါတယ်။ခီးတဲ့189ယောက်သေဆုံးခဲ့တဲ့ Lion Air လေကြောင်းလိုင်းလေယာဉ်ကလေယာဉ်မှုခန်းထဲမှာပြောတဲ့အတန်းတွေကိုမှတ်တမ်းတင်တဲ့ဆက်ကိုရှာတွေ့သွားပါပြီ။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံဆိုင်ရာတရုတ်တရုံကမြစ်စုံဆယ်စီမံကိန်းပြည်လဲစတင်ရေးနဲ့ပတ်သက်ပြီးတော့ထုတ်ပြန်လိုက်တဲ့အပေါ်မှာကချင်နိုင်ငံရေးဘာသာရေးနဲ့လူမှုအသင်းဖွဲ့ကလက်မခံတဲ့အကြောင်းတုတ်ပြန်စံတွေထွက်ပေါ်နေတဲ့အချိန်ပါပဲ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတရုတ်တမ်းမန်းနဲ့တွေ့ဆုံခဲ့တဲ့ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ရဲ့ထွေထွေတွေ့ရမှုဒေါက်တာ Clemson ကစီမံကိန်းပြန်စာရေးနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကချင်လူထွေးရဆန်ကတော့ကျွန်တော်ထင်တာတော့ကြောင်းလဲမှုတော့မရှိဘူးလို့ထင်တာပဲ။ဒါပေမဲ့ဒီနိုင်ငံတော်အစိုးရရဲ့အဆန်ကတော့တိုင်ပင်ခံရဲ့အမြင်ပါလေဟိုအရင်တော့ကတော့သူအစိုက်ခံပါ
အခုလိုတုံ့ပြန်ပြောဆိုသွားတာကိုမကြားခင်မှာပြည်စုံသားစင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းကလူခွေချိုးဖောက်မှုတွေကိုခုနအထူးကိုယ်စားလှယ်စီကိုတင်ပြရေးပြစ်စင်နေတဲ့အကြောင်းနောက်ထားမြန်မာနေဆက်ကဒုက္ခသည်တွေအတွက်အထောက်အပံ့အခက်အခဲဖြစ်နေတဲ့အကြောင်းစာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲ့သတင်းတွေကို message ဝင်တဲ့ကိုရနိုင်တို့ကကြေညာပေးပါလိမ့်မယ်ရှင်။
ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းလို့ကတ်စလက်ကင်အဖွဲ့ရဲ့အပေါ်တူရကီကတိုက်ခိုက်လာရင်စီးပွားရေးအရာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။မိုင်20လုံခြုံရေးဆောင်တတ်မှတ်ဖို့နဲ့ကတ်တပ်တွေဘက်ကလည်းတူရကီကိုရံမစားဖို့အတွက်သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။ IS စစ်သွေးကြွတဲ့ချိန်မှုန်းရေးအမေရိကန်ရဲ့ရေရှည်မှုဝါဒကနေအကျိုးမြတ်ထွက်နေတာကရုရှား၊အီရန်နဲ့ဆီးရီးယားဖြစ်တယ်လို့လည်းသမ္မတကဒီ Twitter ပေါ်မှာတနင်္ဂနွေညတုန်းကရေးသားခဲ့ပါတယ်။အခုလိုမျိုးချင်းချောက်လို့နာကမှာမဟုတ်ဘူးဆိုတာကိုတူရကီဘက်ကအကြိမ်ကြိမ်ပြောပြသဖြစ်တဲ့တူရကီစီးပွားရေးကိုချင်းချောက်လို့လည်းဘာအကျိုးမြတ်မှထွက်မှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးမက်ဖလုတ်ကာဆူဆိုဂလူးကဒီတုံ့ပြန်ပြောကြားခဲ့ပါတယ်။ဆီးရီးယားက IS စစ်သွေးကြွတွေကိုအမေရိကန်နဲ့အတူတိုက်ခိုက်နေတဲ့ကတ်လိုမျိုးအဓိကဖြစ်တဲ့ YPG အဖွဲ့ဟာ PKK အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့တူရကီကသတ်မှတ်ထားတဲ့အတွက်အမေရိကန်တပ်တွေထွက်သွားရင်ကတ်အဖွဲ့တွေကိုတူရကီတပ်တွေတိုက်ခိုက်မှာစိုးရိမ်နေကြတာဖြစ်ပါတယ်
။အမေရိကန်ကတော့ Trump ဟာပြီးခဲ့တဲ့ဇူလိုင်လကဖင်လန်နိုင်ငံ Helsinki မှာလုပ်တဲ့ထိပ်သီးဆွေးနွေးပွဲအပအဝင်ရုရှားကောင်းဆောင်နဲ့၅ကြိမ်တိုင်တွေ့ဆုံမှုတွေမှာတိကျဆွေးနွေးမှုတွေကိုဖုံးကွယ်ထားတဲ့ဆိုတဲ့သဘောမျိုးဖော်ပြနေကြတဲ့သတင်းတွေကိုသမ္မတ Trump ကပယ်ချလိုက်ပါတယ်။သမ္မတအနေနဲ့လက်ရှိမှာရောအရင်နှုန်းကရောရုရှားအတွက်ဆောင်ရွက်ပေးတာတွေရှိသလားလို့ဇနေနေ့ညနေပိုင်းက Fox News နဲ့ Yes Sunnyboy Season 2 Janine Pierro ကသမ္မတကိုတိုက်ရိုက်မေးမြန်းခဲ့တာမှာတော့သမ္မတ Trump ကသူ့ကိုမေးခဲ့မှုတဲ့မေးခွန်းတွေထဲမှာဒီမေးခွန်းကအစော်ကားဆုံးပဲလို့ပြန်လည်ပြောကြားခဲ့ပါတယ်။ဒီကြတာကတော့သူဟာအရင်သမ္မတ3-4ယောက်ထက်ပိုပြီးရုရှားဘက်မှာပြင်းပြင်းထန်ထန်ကင်တွယ်သူဖြစ်တယ်လို့လည်းသမ္မတ Trump ကဖြေကြားပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုကိုဦးဆောင်စုံစမ်းနေတဲ့ FBI အကြီးအကဲ James Comey ကို2019မေလမှာရာဒူကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့သမ္မတရဲ့အပြစ်မှုတွေကိုသတိထားမိပြီးသမ္မတအနေနဲ့ရုရှားအတွက်တည်တည်ကြီးနဲ့ဆောင်ရွက်နေသလားဒါမှမဟုတ်ရုရှားဆိုရဲ့ဩဇာလွှမ်းမိုးမှုအောက်ကိုသတိမမူမိပဲရောက်ရှိသွားတာဆိုတာတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI တာဝန်ရှိသူတွေကစပြီးစုံစမ်းစစ်ဆေးနေတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်တာကိုသမ္မတ Trump ကပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
ရေမန်နိုင်ငံဟိုဒေတာစက်ကမ်းမြို့အပြစ်ခတ်ရဲစဲရေးအပါအဝင်ပဋိပက္ခတွေကရတွေရပ်သွားအောင်လို့ဆက်လုသွားဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဆာဒီအာရေဗျအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်တို့သဘောတူခဲ့ကြပါတယ်။ရေမန်နိုင်ငံကပဋိပက္ခတွေဆုံးတက်ရေးအလုံးစုံနဲ့နိုင်ငံရေးအဖြစ်တစ်ခုရှာဖို့လိုတယ်ဆိုတာကိုဝန်ကြီးပွန်ပေယိုနဲ့အင်ရှင်မင်းသားတို့သဘောတူခဲ့ကြတယ်လို့ဆာဒီမှာရှိတဲ့အမေရိကန်တန်ယုံက Twitter လူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ခဲ့တာပါ။ဆာဒီသတင်းတောက်ဂျမာကရှိုဂျီတူရကီကဆာဒီကောင်စစ်ဝင်ရုံနဲ့မှအသက်ခံခဲ့ရတဲ့ကိစ္စကိုအင်ရှင်မင်းသားနဲ့တွေ့ဆုံရင်ဆွေးနွေးမယ်လို့ဝန်ကြီးပေါ်ပေယိုပြောကြားထားပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြမဖြစ်ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံသားရေးဝန်ကြီး Adele L. Dubier နဲ့ တော့ဒီကိစ္စဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဒီတပ်ဖြတ်မှုကိုအင်ရှင်မင်းသားဘီလ်ဆာမန်ကစီစဉ်အမိန့်ပေးခဲ့တယ်ဆိုတဲ့ဆွဆဲမှုတွေထွက်နေပေမဲ့ဆာဒီအစိုးရကတော့ဒီကောက်ချက်တဲ့ထောက်လိုက်ရေးလူတစုလောက်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရောက်သိမ်းဖို့ပြင်ဆင်နေချိန်မှာအရှိအလေပိုင်းဒေသအပေါ်အမေရိကန်ရဲ့ထောက်ခံမှုရှိပါတယ်ဆိုတဲ့အမှားခံချက်ပေးနိုင်မှုနဲ့အီရတ်အပေါ်ဖိအားပေးတဲ့နေရာမှာထောက်ခံမှုရဖို့အတွက်နိုင်ငံသားရေးဝန်ကြီးအရှိအလေပိုင်းနိုင်ငံတွေကိုခီးထွက်နေတာဖြစ်ပါတယ်။ဆာဒီခီးစဉ်ကနေပြီးတော့ဒီကနေ့အိုမန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နီးစပ်တဲ့ Republican Party ထိပ်တန်းအထက်လွှတ်တော်အမတ်လင်းစေးဂရမ်ကရက်ဆိုင်ထားတဲ့အမေရိကန်အစိုးရလုံခြုံရေးချုပ်ကိုပြန်ဖွဲ့ဖို့ကိုတိုက်တွန်းလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားအထက်လွှတ်တော်အမတ်ဂရမ်ကသမ္မတထရမ့်အနေနဲ့အစိုးရလုပ်ငန်းတွေကိုအ ਨੇ ဆုံးတော့၃ပတ်လောက်ဖြစ်ဖြစ်ယာယီပြန်ဖွင့်ပြီးတော့ဒီမိုကရက်တီနဲ့ဆွေးနွေးဖို့ကိုတနင်္ဂနွေနေ့အစောပိုင်းကတိုက်တွန်းခဲ့တာပါ။အဲဒီလို၃ပတ်ပြန်ဖွင့်ပြီးတော့ညီနိုင်လို့မရဘူးဆိုရင်သမ္မတရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုသူ့အနေနဲ့ဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့သူက Fox သတင်းဌာနကိုပြောကြားခဲ့ပါတယ်။ဒါပြင်အထက်လွှတ်တော် Matt Graham ကသမ္မတထရမ့်လိုပဲဆွေးနွေးလုပ်ငန်းတွေရက်ဆိုင်တာနဲ့ပတ်သက်ပြီးတော့လည်းဒီမိုကရက်တီကိုပြစ်တင်ဝေဖန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်အမတ်တွေကြားမှာအမေရိကန်မက္ကဆီကိုနယ်စပ်တိုင်းကာယံမှုကိစ္စနဲ့ပတ်သက်ပြီးတော့သဘောမတူဖြစ်ရကနေအစိုးရသုံးအင်းနဲ့ပတ်သက်ပြီးသဘောတူညီမှုမရပဲအမေရိကန်အစိုးရလုပ်ငန်းတချို့ရဆိုင်ထားရတာဟာအခုဆိုရင်24ရက်မြောက်ရှိသွားပြီဖြစ်ပါတယ်။သမ္မတထရမ့်ကတော့နယ်စပ်တိုင်းကာဘိုကိစ္စကိုဆက်လက်တောင်းဆိုနေပြီးတော့ဒီမိုကရက်တွေကတော့ဒီနယ်စပ်တိုင်းဟာအကုန်ကြအများလုံးပြီးတော့လုံးမဖြစ်တာကြောင့်ဒီကိစ္စကိုမထောက်ခံနိုင်ဘူးဆိုပြီးတော့ညှိဆိုပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကတော့သမ္မတထရမ့်က conservative အယူအဆရှိတဲ့ Patch Bushnan ကသမ္မတထရမ့်ကိုတတိုင်းတည်ဆောက်ဖို့ငွေရဖို့အတွက်သမ္မတထရမ့်အနေနဲ့သူ့ရဲ့အုပ်ချုပ်ရေးအမိန့်ကိုသုံးပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့ပြောထားတာကိုကိုးကားပြီးတော့ Twitter မှာရေးသားခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိစိုင်းတိုမီတာ70 kHz 1068 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းလာနေညနေဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကဂျာဗာပင်လယ်ထဲကိုပြတ်ကျခဲ့တဲ့ Lion Air လေကြောင်းလိုင်းလေယာဉ်ကလေယာဉ်မှုအခန်းထဲမှာပြောတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာတွေ့ပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေပြောကြားလိုက်ပါတယ်။လေယာဉ်ပြတ်ကျမှုကြောင့်ခီးစဉ်တဲ့လေယာဉ်အမှုရန်စုစုပေါင်း189ယောက်သေဆုံးခဲ့တာပါ။ရေအောက်ကျမ်းပြင်ရွှွင့်ွေအောက်မှာရောက်နေတဲ့မှတ်တမ်းတင်ဆက်ကိုရေတပ်ရင်ခုန်သမားတွေဒီကနေ့တင်းလာနေမှာရှာနိုင်ခဲ့ပါတယ်။အသက်မှတ်တမ်းတင်ဆက်နာမှာအကျဉ်းချံရုပ်အလောင်းတွေလည်းတွေ့ရှိတယ်လို့ရှာဖွေရေးလုပ်နေတဲ့ရေတပ်ရောအရပ်ဖက်ကပါပြောပါတယ်။အသက်မှတ်တမ်းတင်ဆက်တွေ့ရှိတဲ့အတွက်ဂျကာတာမြို့နားကနေအနားကကျွန်းကျွန်းကိုပြန်တန်းသွားတဲ့လေယာဉ်ပြန်တက်ပြီးမကြခင်မှာဘာကြောင့်ပြတ်ကျခဲ့သလဲဆိုတာကိုပို့ပြီးတော့သိရနိုင်မှာဖြစ်ပါတယ်။အရင်ရှာတွေ့ထားတဲ့ဒီလေယာဉ်ပြန်သမှုမှတ်တမ်းတင်ဆက်ကရရှိတဲ့အချက်အလက်တွေကိုအခြေခံပြီးတော့အင်ဒိုနီးရှားအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးကော်မတီကနိုဗ ెంబ ာလတုန်းကထုတ်ပြန်တဲ့ကနအူးအစီရင်ခံစာမှာတော့လေယာဉ်မှုကလေယာဉ်ကိုထိန်းနိုင်အောင်အစွမ်းကုန်စူးစမ်းပေမဲ့လေယာဉ်ရဲ့အလိုအလျောက်လုံခြုံရေးစနစ်ကလေယာဉ်ဥကောင်းကိုအောက်ဖက်ကိုအကြိမ်ကြိမ်ထိုးချခဲ့တယ်လို့ပြောပါတယ်။လေယာဉ်ပြတ်မကျခင်တရက်အလိုဘာလီကနေဂျကာတာသွားတဲ့ခီးစဉ်မှာလည်းအလားတူပြဿနာဖြစ်ခဲ့တာမို့ဒီလေယာဉ်ဟာပြန်တန်းဖို့မတင်မဲပြန်တန်းခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
တရုတ်နဲ့အမေရိကန်နိုင်ငံကြားမှာကုန်သွယ်ရေးစစ်ပွဲဖြစ်နေပေမဲ့လည်းအမေရိကန်နဲ့ကုန်သွယ်မှုကနေရတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးအပူငွေဟာ2018ခုနှစ်အတွင်းမှာသီးသီးသွားသွားတိုးမြင့်လာခဲ့ပါတယ်။နိုင်ငံခြားကုန်သွယ်မှုကနေရတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးအပူငွေဟာ2018ခုနှစ်မှာ 185.8 ဘီလီယံရှိရာကနေပြီးခဲ့တဲ့2018ခုနှစ်အတွင်းမှာတော့ 323.3 ဘီလီယံအထိစံချိန်တင်မြင့်တက်ခဲ့တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့အကောက်ခွန်ဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့အချက်အလက်တွေအရတော့တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့ပြည်ပပုဂ္ဂိုလ်တန်ဖိုးက2018အတွင်းမှာ17,000,000,000လုံးကျော်တက်လာခဲ့တယ်လို့ဖော်ပြပါတယ်။အမေရိကန်ကနေတရုတ်နိုင်ငံကိုတင်သွင်းတဲ့သွင်းကုန်ကတော့3,800,000,000လုံးသာရှိတယ်လို့လည်းဆိုပါတယ်။တိုးလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံရဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်မှာကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံပြီးအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပိုဝယ်လာအောင်လုပ်တာကြောင့်ပြီးခဲ့လကတော့တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်ပမာဏဟာပြီးခဲ့တဲ့ဒီဇင်ဘာလမှာ 3,500,000 လောက်ကျဆင်းခဲ့တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်ခင်ဗျာ
ပြည်သူနိုင်ငံမှာဒီအစိုးရဆန္ဒပြပွဲတွေရှိနေတာနှစ်လကြာလာချိန်မှာပြည်သူတွေရဲ့မကျေနပ်ချက်တွေကိုဆွေးနွေးညှင်းခုံအဖြေရှာကြဖို့သမ္မတအမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်ပြည်သူတွေအတွက်ပေးစာဆိုပြီးသမ္မတရေးခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာဒေါသမကျေနပ်ချက်တွေကိုဆွေးနွေးညှင်းခုံအဖြေရှာဖို့သူရည်ရွယ်ထားတယ်လို့ပြောကြားထားပါတယ်ပြည်သူတွေရဲ့အမြင်သဘောထားတွေကအစိုးရနဲ့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုပို့ပြီးတော့ကောင်းမွန်လာစေမယ်နိုင်ငံအတွက်အထောက်အကူဖြစ်မယ်လို့သမ္မတကစာထဲမှာရေးထားပါတယ်နိ Nanga Mamma Pimini, Lu Ade, Silo Mutre, Pidu Alo, Wangwan Sangyan Naimava, Lule, Tamra Macron, Piot Havari, Lame, the Rinship at Dreamma, Pidu Rene, Daya, and Mapi, Lone I may, Downhall, Grayson, Wary, Lopule, Tamaraga, Season Nivari, Nanga Ma, Belo, Quamigo, Shot in the Lay, Amyapidu, Adonza Yama, Pegan Narigo, Uza, Bid in the Lay, Bureau Gracie, Jonis, and Nidri, Tamiani, the Lassari, and Megon, Epien, Tabawa, Bawinjin, Louis Mu, Tija, Yin, Ness, I Ned, Gowns and Windgo, Pidu Rene, Chid, and Sunitabu, Tamaraga,
ကျွန်မနိုင်ငံရဲ့အကြီးဆုံးနဲ့လေယာဉ်စင်တဲ့အများဆုံးလေဆိပ်တချို့မှာမနေ့ဖန်အင်္ဂါနေ့ချန်တော့လေဆိပ်လုံခြုံရေးဝန်ထမ်းတွေစာနာပြမယ်အချိန်နဲ့ရင်ဆိုင်နေရပါတယ်။နိုင်ငံရဲ့အကြီးဆုံးလေဆိပ်ဖြစ်တဲ့
Direct from Washington, the voice of America, the OA. Let's see if you want to go and I know what the name is. A good subject of the same article, Tin said Pizamari. A year's own ဒီဆုံးဆဲစီမံကိန်းပြန်စမယ်မစဘူးဆိုရဲဆုံးဖြတ်ချက်ကိုပြည်အောင်စုအစိုးရနဲ့ဒတိုင်းပြည်လုံးကချမှတ်ရမှာဖြစ်တဲ့ဆိုပြီးတော့ကချင်ဒေသမှာဩဇာရှိတဲ့ဘာသာရေးကောင်စားတဦးကဗီဒီယိုအေးကိုပြောပါတယ်ဒီကိစ္စကိုအစိုးရကပြည့်ပြည့်တသားဆုံးဖြတ်ဖို့ကချင်လူငယ်တွေကလည်းလူလားနေကြတာပါဗီဒီယိုမြန်မာပိုင်းတင်တော့ကုမိုးစောကတင်ပြပို့ထားပါရှင်
โอเคမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကမြေဆုံဆယ်စီမံကိန်းပြန်လည်စတင်ရေးနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့အပေါ်ကချင်နိုင်ငံရဲ့ဘာသာရေးနဲ့လူမှုအသင်းဖွဲ့တွေကလက်မခံကြောင်းတုံ့ပြန်တမ်းတွေထွက်ပေါ်လာသလိုဒီစီမံကိန်းနဲ့ပတ်သက်ပြီးပြည့်ပြည့်တသားဆုံးဖြတ်ဖို့ကိုလိုလားနေကြပါတယ်
ကျွန်တော်တို့ကချင်လူထုရဲ့အတန်ကတော့ကျွန်တော်ချင်တာတော့ပြောင်းလဲမှုတော့မရှိဘူးလို့ထင်တာပဲဒါမဲ့ဒီနိုင်ငံတော်အစိုးရရဲ့အတန်ကတော့တိုင်ပင်ခံရဲ့အမြင်မှာလဲဟိုအရင်တော့ကတော့သူစတိုက်ခံပါဒီမလို့ဟိုကန့်ွက်တယ်ဒါမဲ့အစိုးရဖြစ်လာတဲ့အချိန်မှာသူ့ရဲ့အမြင်ပြောင်းသွားပြီဆိုတာဒါတော့တာမတ်ပြောရလေမြစ်ဆောင်ကကချင်လူထုရဲ့အရေးပဲမဟုတ်ဘူးတိုင်းပြည်လုံးရဲ့အရေးဖြစ်တ
တော့မြစ်စုံစဲရေးကိုနိုင်ငံတော်အစိုးရအနေနဲ့ပြည့်ပြည့်တတ်တတ်ဆုံးဖြတ်ဖို့လိုလားကြောင်းပြောပါတယ
်အတိတ်ကတော့နိုင်ငံတော်အုပ်ချုပ်တဲ့ခေါင်းဆောင်ဒီနိုင်ငံတော်အစိုးရကအတိတ်ကကြတယ်ကိုစီတူလူ2အပေါ်မှာဘယ်လိုသဘောထားရှိမယ်ကိုရဲ့တိုင်းပြည်အတွက်ကိုနိုင်ငံတော်ဘယ်လိုဖြစ်လို့ဆိုတဲ့အခါပြည့်ပြည့်တတ်တတ်ဆုံးဖြတ်ဖို့တော့အရေးကြီးတာပေါ့အဲ့ဒီပိုင်းတော့တော်တော်အရေးကြီးတယ်
ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မြစ်ကြီးနားမြို့ကိုတွားရောက်ဆင်မာလဲမြစ်ဆုံဆဲအရေးနဲ့ပတ်သက်ပြီးတိတိကျကျပြောဆိုတာမရှိခဲ့ကြောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပြည်သူသဘောထားကိုအဓိကဦးစားပေးမယ်လို့ပြောတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိအစိုးရအနေနဲ့မြစ်ဆုံအရေးပေါ်ပြက်ပြက်သားသားမကင်တွယ်တဲ့အခြေအနေပေါ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ထားပါတယ်
။ဟောရခိုင်အရေးအပါဝင်ပေါ်လေနိုင်ငံတကာရဲ့ဖိအားပေးမှုတွေအမြင့်တက်လာနေတဲ့အနေအထားရှိတဲ့အခါကျတော့တော့ဒီကုလသမဂ္ဂမာယောကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအရေးယူခံရနိုင်တဲ့အခြေအနေတွေကလည်းပဲဖြစ်မလာဘူးလို့ပြောဖို့ခက်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာအဲကျွန်တော်တို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာရှိတဲ့ဗီတိုအာဏာကိုလည်းပဲအားကိုးနေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒီအခြေအနေတွေချောင်းလည်းပဲတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေပေါ်မှာနောက်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေရဲ့ဒီတွန်းတွန်းတိုက်တိုက်ရှေ့တိုးလာတဲ့အပေါ်မှာတန်ပြန်နိုင်စွမ်းပေါ်လေရောနေတာလို့အဲ့ဒီလိုသုံးသပ်ပါတယ်
မြေဆုံဆယ်စီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်တွေးကြုံရနိုင်တဲ့အခက်အခဲတွေကိုဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။ဒါဟာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကောပါတီအတွက်ကောဒါနိုင်ငံရေးအရာစုဆိုင်တစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒါစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီအပြောင်းအလဲအတွက်လည်းပဲကြီးမားတဲ့ ဟိုအနှုတ်လက္ခဏာပြတဲ့တက်ရောက်မှုမျိုးဖြစ်လာနိုင်တယ်လို့မြင်ပါတယ်ဗ
ျမြစ်စုံစဲစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပြီးပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမရဦးသိန်းစင်ကသူ့ဆိုးရသက်တမ်းတွင်ရက်ဆိုင်ထားကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်လက်ရှိ NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်လည်စတင်ဖို့ကြိုးစားတာတွေရှိနေပြီးဒီစီမံကိန်းကိုအပြီးရက်ဆိုင်မယ်ဆိုရင်မြန်မာနိုင်ငံဘက်ကအမေရိကန်ဒေါ်လာ1800ပေးလျော်ရမယ်အခြေအနေရှိနေတာဖြစ်ပါတယ
်ကမိုးစော်တင်ဆက်ပေးထားတာဖြစ်ပါတယ်ခုထပ်မှာတော့ဒီမြန်မာနိုင်ငံတွင်းကလူခွင့်ချူပေါင်းမှုတွေကိုကုလသူကိုယ်စားလှယ်ရှိကိုတင်ပြရေးပြည်စင်းနေပုံကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံထဲမှာဆူဆူရွရွသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချူပေါင်းမှုတွေကိုကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရန်ဟင်းလီကိုတပ်တွေအထောက်ထားနေတကွတင်ပြနိုင်ရေးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြင်ဆင်နေကြပြီဖြစ်ပါတယ်မြန်မာပြည်ဝင်ခွင့်ပိတ်ထားတဲ့အတွက်လူခွင့်ကိုယ်စားလှယ်ဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီကိုတွားရောက်တွေ့ဆုံရတာဖြစ်လို့ဒီလိုပိတ်ပင်ထားစီရာမျိုးမလုပ်ဖဲနဲ့မြန်မာဆိုရအနေနဲ့ကုလနဲ့အပြည့်အစုံသောဆောင်ပူပေါင်းလက်တွဲတင်နေဆိုပြီးတော့ကဲခက်တွေကအကြံပေးနေကြပါတယ်အပြည့်အစုံကိုမဆုမုံကပြပြပေးပါလိမ့်မယ်
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ဒီကနေ့ဇန်နဝါရီလ14ရက်နေ့တနင်္လာနေ့မှာစတင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ခြမ်းကိုပြည်တွင်းစစ်ကြောင့်တင်းရှောင်နေကြရတဲ့မြန်မာစစ်ပြေးဒုက္ခသည်တွေခိုးလို့ရဒုက္ခသည်စခန်းတွေစီကိုရန်ဟီလီလာရောက်လေ့လာဖို့ရှိတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းခီးစဉ်ပြီးရင်တော့ဇန်နဝါရီလ19ရက်နေ့မှာမစ္စယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာအပြင်ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာကော့စ်ဘဇားကဒုက္ခသည်စခန်းတွေစီကိုတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်မဟာမင်းကြီးရုံးကကြေညာထားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီဒုက္ခသည်စခန်းတွေစီကိုလာရောက်ချိန်မှာတော့မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြားသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်သေးအထောက်အထားတွေကြုံခဲ့ရတဲ့ကရရရှင်မိသားစုဝင်တွေဘက်ကလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြနိုင်မှုပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားအနီးဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကသူတို့တင်ပြဖို့ပြင်ဆင်နေတာဒီအခုလို့ရှင်းပြပါတယ
်လောကရဲ့အထုကူဇလောမစ္စီဟီလီကျွန်တော်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတော့လာရောက်ဖို့အစီအစဉ်ရှိတယ်ဆိုတာကိုကျွန်တော်ကြားပြရပါတယ်ကျွန်တော်ရဒုက္ခသည်စခန်းလေးကမစ္စီဟီလီလာရတဲ့အချိန်မှာကျွန်တော်ရလောကရဲ့စူပါမုန်ကိစ္စရဲ့ဒီကိုကျွန်တော်တို့အသေးစိတ်ကြည့်ကြဖို့ရှိပါတယ်။နောက်ဂျပန်ပြည်နယ်မှာဖြစ်ဖြစ်ဖြစ်တယ်စစ်စင်နဲ့တက်တဲ့ဒီကျွန်တော်ကစစ်တေအတောက်တာတွေကကျွန်တော်ကဒီမှာဖြစ်ဆောင်တာရှိတယ်။အတူလာရဲ့အချိန်မှာကျွန်တော်ကအဲ့ဒီဖြစ်ဆောင်တဲ့တက်တဲ့ဒီတော့ကျွန်တော်ကြည့်ကြဖို့ရှိတယ်။နောက်ကျွန်တော်ဝင်ရတော့ကတည်းကတရားမျှတမှုရရှိရတယ်လို့ကျွန်တော်ဆက်လက်ပြီးတော့သူ့ကိုသိနေဖို့ရှိပါတယ်။ဒီဖြစ်ဆောင်တဲ့တက်တဲ့ဒီကလောကီကွန်ဆူမာကျွန်တော်ရဲ့အရေးစိတ်ကိုတတိယရောက်ဆင်းနေတော့မယ်လို့ကျွန်တော်လည်းလည်းမျှော်လင့်ပါတယ်
မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အစီရင်ခံစာတွေကမှန်ကန်မှုမရှိဘဲတစ်ဖက်သက်ဆန်တဲ့ဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့နှစ်2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်လူခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီဘက်ကတော့မြန်မာအစိုးရနဲ့ဆက်ပြီးဆင့်ဆက်ညီနိုင်သွားဖို့ကြိုးစားနေဆဲဖြစ်ပြီးမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးလူခွင့်အခြေအနေတွေဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ပြည်သူကနေရွေးချယ်တင်မြောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးနိုင်ငံတကာကနေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြနေရတာကုလလူခွေအထူးကိုယ်စားလှယ်ကိုပြည်ဝင်ဝင့်ပိတ်တာတွေကအလွန်ဆိုးဝါးလွန်းတဲ့လှုပ်ရက်ဖြစ်ပြီးအာဏာရှင်ခေတ်ကိုနောက်ပြန်ဆုတ်နေတယ်လို့ဖြစ်နေတယ်လို့မြမလူခွေအခြေအနေတွေကိုလေ့လာအခဲခတ်နေတဲ့ဒေါက်တာခင်စောဝင်းကဝေဖန်လိုက်ပါတယ
်ကိုယ်ကပိတ်ထားတဲ့ခါကျတော့သူကရတဲ့နေရာကိုသွားမှာပဲလေသူကရတဲ့နေရာကသူကတရင်ကိုသူကယူမှာပဲအချက်တွေယူမှာပဲဆိုအဲ့လိုလုပ်ဟုတ်ကဲ့ဆိုဆိုရဲကွာကိုယ်ကရှုံးနေပြီနော်ဘာမှဆင်းဖြစ်ပြန်တာကနော်နိုင်ငံတကာငါဆိုတဲ့ပုဂ္ဂိုလ်ကိုဥဆောင်မယ်ဆိုရင်မြို့ပုဂ္ဂိုလ်ကိုကိုယ်နိုင်ငံကိုခေါ်နော်ခေါ်ပါကိုယ့်ဘက်ကတင်ပြခဲ့တယ်ကိုယ်ကကိုယ့်ရဲ့တင်ပြလေကွာဟုတ်လားဒီမှာကိုယ်ကပိတ်ထားတဲ့ကကြတော့ရန်ကြီးလေးနဲ့မကဘူးဟိုပြည်ပဆိုင်ရာဟိုအခြားတဲ့ဆောင်ရင်းအဖွဲ့ဖွဲ့ပေါ်ကနော်အားသက်ဆက်လဲရရင်ရအောင်သူသွားမှာပဲအဖင်းလုံးလဲဟိုရန်ကြီးလေးဆိုရဲခုမှမင်းဒီနေ့မှာပေါ်လာတဲ့ပုဂ္ဂိုလ်ချက်မဟုတ်ဘူးလုံနေချာပြီနော်ပါသူတို့ကကြာဟိုးရင်ကနဝတာနာဖာခေဘုံနေမဲခေကိုပြန်သွားနေတာပဲเนาะခေကပြောင်းပြောင်းသွားနေတာ
ဆိုမင်းမလေးငါနဲ့အရန်နားရတော့ညီမဆိုရအနေနဲ့ကုလနဲ့အပြုသဘောဆောင်ပူပေါင်းဆောင်ရွက်တဲ့နယ်လို့လဲသူကအကြံပြုပါတယ်ခီးစဉ်အပြီးဇန်နဝါရီလ၂၄ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာသူ့တွေ့ရှိချက်တွေကိုကုလအထူးကိုယ်စားလှယ်ဟာလာမယ့်မတ်လ၆ရက်ကောင်းစီရဲ့အကြိမ်၄၀မြောက်ညီလာခံမှာလ
ban ke khe phit ni ye chang tin se pi jama de thain mi ma ni se dukkha de sakhan ni ma ni thain ja ya se phit de dukkha de thong maung mya sa lo ha myama nai ngin ma pyaung le phit la pi ye naw ma ro nai ngin daga ga ayo sai mu yoe ne la ye twat akunyi pe ya le ja sin pi lo sa na yai ka khe khe yu ni chung twei ni ya ba de thuru ri ni ye yin go pyan yi mi yi mi ya phit ni se shi de lo a thauk pat ni set ya me la la ga le phon wa ni se ba thain chi sai view myama bai tin daw mae ma ga tin pi bu tha ba de shin
Yamanangama, a yet that a soya teha, a pian lady lome, so be juicho gave me. Natalsako uniti, doga deri, nea pianae, piele nea chataye kesariha, maye mea chini zebe si dejao, ki in doga de comedy, ogata, uroba triga, piovare.
Piambo ea da miao, dame pianzi in the lugaro miasina.
Okay,
pianagaro, piomenso yum, pajasu, zura, pianusi, uroma, the bama, zura lem.
ตามเยเรอูเลยผู้บ่มาตะนี่ตัวตัวเนี่ยซัพพอร์ตไปรู้สิเนาะตัวแกยินได้รู้ก็สิมาเลยไอ้นอกล่ะอยู่เว้นเสียတော့ပြောတော့ပြောကြတာပဲဟိုပြန်မဲ့လူကတော့ဒါမဲ့ကုတဲ့ချီရတော့ကျွန်တော်တို့ဘာမှတတိမကြဘူးဒုက္ခတွေနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် ယုကတယ်ရီဘက်ကစည်ရင်ပေးသွင်းနိုင်တယ်လို့လဲဆိုပါတယ်ဒါပေမဲ့ဒုက္ခတယ်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လဲဒုက္ခတယ်ရီဘက်ကပြောဆိုခဲ့တာပါဒါအဆိုရဘက်ကလည်းနေရပြန်ဖို့မယ်ဆိုတဲ့သတင်းတွေကြားရတာတွေရှိပေမဲ့အခုတလုံးမှာတော့အတင်းအကျပ်ပြန်ဖို့မယ်အခြေအနေမျိုးတွေတော့မတွေ့ ဒုက္ခတဲ့စခန်းထဲမှာနေကြတဲ့ကလေးတွေဟာဒုက္ခတဲ့စခန်းကဖွင့်ထားတဲ့ကျောင်းတွေမှာတက်ကြရပြီးသူတို့ရဲ့ပညာရေးအတွက်တိုးတက်ရာတိုးတက်ကျောင်းတွေကိုဆက်လက်ရှာဖွေဖို့ကတော့အခက်အခဲတွေရှိနေတာပါအလုပ်ကိုင်ဒီကလည်းတရားဝင်လုပ်လို့မရတာကြောင့်တရားမဝင်နည်းနဲ့ခိုးထွက်ကြပြီးဒုက္ခတဲ့စခန်းအနီးကဆိုက်ခင်းနေမှာနေစားလို့တမားတွေဖြစ်သွားလို့ကြပြီးသူတို့ရဲ့ဝန်စာရေးကိုဖြည့်ရှ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒုက္ခတွေရှစ်တောင်းလောက်ခုလုံနေထိုင်နေကြပါတယ်။တည်ရင်ဒီဒုက္ခတွေစကန်နှစ်ခုနဲ့ပေါင်းမယ်ဆိုရင်တော့ဒုက္ခတွေပေါင်းသတိနီးပါးရှိပါတယ်ရှင်။
မိမတရင်ပြပထားဖြစ်ပါတယ်။ခုထမှာတော့အမေရိကန်နိုင်ငံသတင်းဆောင်မှာတပုတ်တင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပေါ်ပီယိုဟာဆော်ရီအာရေဗျနိုင်ငံကိုရောက်ရှိနေပြီးတော့အဲ့ဒီမှာတော့ဆော်ရီနွယ်ပါသတင်းသမားဂျမေကာရှိုကီတူရကီနိုင်ငံမှာတက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့တရားမျှတမှုတရားမျှတညံ့ညတတအရေးယူပေးဖို့တောင်းဆိုပွဲရှိနေပါတယ်။အရှိလေပိုင်းဒေသမှောက်ကိုခီးထ
ဒီနေ့ဆီးရီးယားရေးဝင်တဲ့ပတ်သက်လို့ဒေတာတွေနိုင်ငံတွေနဲ့ဆွေးနွေးပြောဆွေးနွေးရတဲ့ဖြစ်ပါတယ်။ဖြစ်ရတဲ့တဲ့အတွက်စာချစာဟုတ်ပေးပို့ထားတဲ့တဲ့ကိုကိုသားညိုကပြပြပေးပါလိမ့်မယ်။ဆော်ဒီတဲ့တဲ့အတွက်ကရှိုးကြီးတပ်ဖြတ်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ဆော်ဒီအရေရှိမင်းသားမိုဟာမက်ဘင်ဆာမန်ကိုသူ့အနေနဲ့တောင်းဆိုမှာဖြစ်တဲ
We will continue to have a conversation with the Crown Prince and the Saudis about ensuring that the...
ကျမကရှိုးကြီးတပ်ဖြတ်ခံရတဲ့ကိစ္စဟာလက်ခံလို့မရတဲ့ကိစ္စဖြစ်ပြီးတော့ဒီအတွက်ပြည်ပြည်စုံစုံစုံစမ်းဖော်ထုတ်သွားဖို့အင်ရှင်မင်းသားနဲ့တခြား sorry တောင်းဆိုရှိသူတွေနဲ့ဆက်ပြီးပြောဆိုသွားမှာပါနိုင်ငံတကာကြီးပေါ်ပြဟာယီမန်နဲ့ဆီးရီးယားပြည်ပခအီရန်နိုင်ငံရဲ့မတိမငြိမ်ဖြစ်အောင်လှုပ်ရှားမှုစတဲ့ဒေသတွင်းကိစ္စရပ်တွေတော့ကုံသွေးင်းနဲ့လူညိုရေးကိစ္စရပ်တွေကို sorry အာနာပါနီနဲ့ဆွေးနွေးပြောဆိုဖို့ရှိနေပါတယ်ကတားနိုင်ငံအနေနဲ့ဒီပင်လယ်ခွေ့ဒေသနိုင်ငံအဖွဲ့နဲ့အီဂျစ်နိုင်ငံလုံးနဲ့ဖြစ်နေတဲ့တင်းမာမှုတွေကိုဆုံးသတ်ဖို့အမေရိကန်ပြည်တော်စုအနေနဲ့လိုလားတယ်လို့လည်းနိုင်ငံကျိုင်းဝန်ကြီးပွန်ပီယိုကကတားနိုင်ငံမှာရှေ့ဆင်ပြောခဲ့ပါတယ
် President Trump and I both believe the ongoing dispute in the region has dragged on too long and the dispute benefits adversaries and harms are mutual
ဒီဇာတ်ရုံးမှာဖြစ်နေတဲ့အငြင်းပွားမှုဟာအခြေသဖြင့်ဖြစ်လာနိုင်ပြီးတော့အပြန်အလှန်အကျိုးစီးပွားတွေထိခိုက်ပြီးရန်လိုမုန်းနှိမ့်စိတ်တွေဖြစ်လာမယ်လို့ကျွန်တော်ရောသမ္မတ Trump ပါယူဆပါတယ်ဒါကြောင့်ပြန်လည်ညီညွတ်ရေးတည်ဆောက်ဖို့အရေးယူဆောင်ရွက်တာတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားကြဖို့အမေရိကန်ပြည်ထောင်စုကတော့မျှော်လင့်ထားပါတယ်။ဒီလိုဖြစ်လာဖို့အရေးကြီးတဲ့အလုပ်တွေလုပ်သွားကြရမှာပါ
။တချိန်တည်းမှာတော့အီရန်နိုင်ငံကြီးအကြီးအကဲဟာအီရန်နိုင်ငံကိုတနင်္ဂနွေနေ့ကတွားရောက်ခဲ့ပြီးတော့နှစ်ဖက်အပြန်အလှန်ဆက်ဆံရေးကောင်းမှုကြိုးပမ်းခဲ့ပါတယ်။အီရန်ဟာယီမန်မှာရှိတဲ့ဟွန်တီသဘုံတွေကိုလက်နက်ထောက်ပံ့နေတယ်လို့ဆီးရီးယားဆွေးနွေးကူလည်းထောက်ပံ့ပေးနေတာပါ။ဆီးရီးယားတိုက်ခိုက်မှုအပေါ်ကျူးလွန်မှုတွေအတွက်အာရဗ်နိုင်ငံတွေဘက်ကအီရန်ကိုလက်မခံပေမဲ့အခုတော့နှစ်နိုင်ငံဆက်ဆံရေးတွေပုံမှန်အတိုင်းပြန်ဖြစ်ဖို့ကြိုးစားလာတဲ့သဘောတော့ရှိပါတယ်။အီရန်ဘက်ကဆီးရီးယားနဲ့ဆက်ဆံရေးပြန်ကောင်းလာအောင်ကြိုးပမ်းလာတဲ့အပေါ်ကြိုဆိုတဲ့အကြောင်းအီရန်နိုင်ငံဝန်ကြီးဂျာဗက်ဒ်ဆာရီဖ်ကအီရန်နိုင်ငံကိုရောက်ရှိစဉ်ပြောခဲ့ပါတယ
်။ We talked about regional
တာဝန်ကိစ္စရပ်တွေကိုပြောပြခဲ့ကြပါတယ်။ Syria ဒေသအားလုံးအချုပ်အခြာအာဏာပြန်ထိန်းနိုင်ဖို့ကျန်းဖက်ဝါဒတိုက်ဖျက်ရေးလှုံ့ဆော်ဖို့နဲ့ဆီးရီးယားဆိုရကိုထောက်ခံဖို့ဆိုတာတွေပါဝင်ပါတယ်။ US ဆိုရအနေနဲ့ဆီးရီးယားဆိုရနဲ့တခြားအာရဗ်အတိုင်းဝိုင်းတွေနဲ့ပုံမှန်ဆက်ဆံရေးဖြစ်လာဖို့ကြိုးပမ်းမှုတွေကိုကျွန်တော်တို့ထောက်ခံကြိုးဆိုပါတယ်
။အီရန်နိုင်ငံကြီးဝန်ကြီးပြောဆိုသွားတာပါ။အာရဗ်ဒေသကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တွေ့တဲ့အခါမှာတော့ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အစီအစဉ်ကိစ္စကိုပြောဆိုဆွေးနွေးဖို့ sorry တာဝန်ရှိသူတွေဘက်ကတော့မျှော်မှန်းထားကြပါတယ်။ဆီးရီးယားကနေပြီးတော့ကန်တပ်တွေပြန်ရောက်မဲ့ကိစ္စကြောင့်ဒေသအတွင်းမှာအီရန်ရုရှားနဲ့ဆီးရီးယားသမ္မတဘရှားအယ်အာဆတ်တို့ခေါင်းဆောင်လာမယ့်အရေးအတော်များများကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုတောင်းညုံတင်ဆက်ပေးထားတာဖြစ်ပါတယ် VOA ရဲ့တင်းလာနေညနေခင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုတော့မဆုမြင့်မုံကကြေညာပေးပါလိမ့်မယ်ရှင
်ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းလို့ဂတ်လက်နက်ကိုင်အဖွဲ့တွေအပေါ်တူရကီကတိုက်ခိုက်လာရင်စီးပွားရေးအရာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေရင်ဆိုင်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပါတယ်။မိုင်း20လုံခြုံရေးဆောင်တတ်မှတ်ဖို့နဲ့ကတ်တပ်ဖွဲ့တွေဘက်ကလည်းတူရကီကိုရန်မစားဖို့အတွက်သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။အခုလိုချင်းချောက်လို့နာခံမှာမဟုတ်ဘူးဆိုတာကိုတူရကီကအကြိမ်ကြိမ်ပြောထားပြီးသားဖြစ်တဲ့တူရကီစီးပွားရေးကိုချင်းချောက်လို့ဘာအကျိုးအမြတ်မှထွက်မှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးကပြန်လည်တုံ့ပြန်ခဲ့ပါတယ်။ယမန်နိုင်ငံဟော်ဒေတာစိတ်ကမ်းမြို့အပြစ်ခတ်ရဆဲရီအပါအဝင်ပဋိပက္ခတွေရက်အောင်ဆက်လုပ်သွားဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်တို့သဘောတူခဲ့ပါတယ်။ယမန်နိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးအတွက်အလုံးစုံနဲ့နိုင်ငံရေးအဖြစ်တစ်ခုရှာဖို့လိုတယ်ဆိုတာကိုဝန်ကြီးပွန်ပေယိုနဲ့အင်ရှစ်မင်းသားတို့သဘောတူခဲ့ကြတယ်ဆိုတာကိုဆာဒီမှာရှိတဲ့အမေရိကန်တန်ယုံကတွစ်တာလူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ပါတယ်။ဆာဒီသတင်းနောက်ဂျမာကရှိုဂျီတူရကီကဆာဒီကောင်ဆွေဝင်ရုံထဲမှာအသက်ခံရတဲ့ကိစ္စကိုအင်ရှစ်မင်းသားနဲ့တွေ့ဆုံတဲ့အခါဆွေးနွေးမယ်လို့ဝန်ကြီးပွန်ပေယိုပြောကြားထားပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြင်မဖြစ်ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလကဂျာဗာပင်လယ်ထဲကိုပြတ်ကျသွားခဲ့တဲ့Lion Air လေကြောင်းတိုင်းလေယာဉ်ကလေယာဉ်မှုအခန်းထဲမှာပြောတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာတွေ့ပြီလို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ရေအောက်ကျမ်းပြင်ရွှွင့်တွေအောက်မှာရောက်နေတဲ့မှတ်တမ်းတင်ဆက်ကိုရေတဲ့ရေငုပ်သမားတွေကဒီကနေ့တင်းတင်းလာနေမှာရှာတွေ့နိုင်ခဲ့တာပါ။အတန်မှတ်တမ်းတင်ဆက်နားမှာဒီအကျွင်းကျန်ရုပ်အလောင်းတချို့ကိုလည်းတွေ့ရှိတယ်လို့ရှာဖွေလုပ်နေတဲ့ရေတဲ့ရောအရာဖက်ကပါပြောပါရရှင်
။တင်းကြီးချက်ကိုမဆုမြတ်မုံကကြေညာပေးခဲ့တာပါ။ဒီနေ့နေအတွက်စစ်စစ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တဲ့ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီအထိလိုင်းဒိုမီတာ 24.95MHz ကနေတိုင်းရဖန်ယူနာဆင်နေပါတယ်။နားဆင်တဲ့တော်တာရှင်အပေါင်းကို2ပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington.